ီးခဲ့တဲ့ထိုင်းရွေးကောက်ပွဲမှာမဲအများစုအနိုင်ရထားတဲ့ Mood Forward Party ရဲ့ခေါင်းဆောင်ဖီတာဂျွန်ဂျူရန်ဒရော့ဂတ်ကိုဝန်ကြီးချုပ်တဲ့နေရာခန့်ထားဖို့မနေ့တုန်းကလွှတ်တော်မှာမဲခွဲဆုံးဖြတ်တာမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်မှာတော့ဖီတာကိုထောက်ခံတဲ့သူတွေဒီကနေ့ညနေပိုင်းကနေစလို့ဘန်ကောက်မြို့လယ်ကောင်မှာစုဝေးပြီးတော့ဆန္ဒပြနေကြပါတယ်ပြည်သူအများစုမဲပေးရွေးချယ်ထားတဲ့ Mood Forward Party ရဲ့ခေါင်းဆောင်ဖီတာကိုဝန်ကြီးချုပ်ဖြစ်နေလွှတ်တော်ကမထောက်ခံတာကတော့ပြည်သူရဲ့ဆန္ဒကိုလစ်လျူရှုတာလို့ဆန္ဒပြသူတွေကပြောပါတယ်။ဒါကြောင့်မကျေနပ်တာကိုပြသတဲ့အနေနဲ့လမ်းမော်ထွက်ပြီးဆန္ဒပြဖို့တိုက်တွန်းတဲ့လက်ကမ်းစာဆောင်တွေဒီကနေ့ဖြန့်ဝေခဲ့ကြသလိုစစ်တပ်ကနေခန့်အပ်ထားတဲ့အထက်လွှတ်တော်အမတ်250ဟာအာဏာရှင်စနစ်ကိုမီးထိုးပေးနေတာမို့နှုတ်ထွက်ပေးဖို့ကိုလည်းဆန္ဒပြကြသူတွေကတောင်းဆိုကြပါတယ်။မနေ့ကြာသပတေးနေ့ကလွှတ်တော်မှာမဲခွဲဆုံးဖြတ်ရမှာတော့ဖီတာအနေနဲ့လို့အပ်တဲ့ထောက်ခံမဲ385မဲအထိမရပဲထောက်ခံမဲ324မဲပဲရရှိခဲ့ပါတယ်။မနေ့ကမဲခွဲဆုံးဖြတ်မှုမှာအရေးနိုင်ခဲ့ပေမဲ့သူ့အနေနဲ့ဝန်ကြီးချုပ်ဖြစ်ရေးကိုအလွယ်တကူလက်လျှော့မှာမဟုတ်ဘူးဆိုပြီးဖီတာကပြောဆိုထားပါတယ်ရှင်။